စ်အုပ်ချုပ်ရေးလက်အောက်အထူးရှေ့ကြကြောက်ရွံ့ခဲ့တဲ့မြန်မာနိုင်ငံဟာဂျွန်ဆန်းစုကြည်ရဲ့အန်နိုလီမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရလက်ထဲရောက်တာ၃လရှိသွားပါပြီ။ပြောင်းလဲချိန်တိုင်မြူဆိုပေမဲ့ယူတီမပြောင်းလဲနိုင်တာတွေကလည်းရှိနေပြန်ပါတယ်။ဥပမာရန်ကုန်တက္ကသိုလ်မြန်မာစာဌာနလက်ထောက်ကတိကဟောင်းဦးမင်းမောင်ပြောတဲ့လက်ပေးလိုက်ရင်မှုပါပဲ
။လက်ပေးလိုက်ယူတယ်မလို့အောင်လို့ပြောထားတယ်။ဒါဒီသူကတော့လည်းပြောလို့ဆင်းနေတဲ့သဘောနဲ့ကြားတယ်။ဒါပေမဲ့နေရာတိုင်းနေရာတိုင်းမှာဒီဥစ္စာအသားလည်းတော်ကြီးလည်းကြားထားတယ်။လူတွေအတ္တတွေလည်းရှိတဲ့ခါကျတော့ရုပ်သက်ပြင်မှုလွယ်ပါ။လက်ပေးမှအစီအမံလို့ထင်ထားတယ်။ဝန်မ်းနေရာလည်းပဲလက်ယူပြီးတော့လုပ်ပေးတာကျင့်ပါနဲ့။အဲ့တကူကသူ့အနေနဲ့သူအစီအမံသူဖြစ်နာမျိုးကျတော့ရုပ်သက်ပြင်လို့လည်းမလွယ်ပါဘူ
း။အစိုးရတရားစီးပွားရေးစိန်ခေါ်မှုအမွေကိုလည်းစက္ကန့်နေရတာပါ။တဘာဝတင်ရန်စာတရီတွင်ထွက်ပျက်စီးတွေကျေဝရဲဆိုပေမဲ့အများစုဆင်းရဲတွင်နစ်နေတာကိုစာရေးဆရာမကြီးဒေါက်ကင်းဆွေဦးက
ချုံကြည့်ရင်တော့စိတ်တော့အကောင်းကြီးတော့မဟုတ်ပါဘူးလူတွေက 99% ဆင်းရဲမဲ့ပဲလေကွယ်။ဆိုင်ကြီးကကိုယ်ကပျက်စီးနေတာ哦နော်။ဒါပေမဲ့ကိုယ်ကမကောင်းမြင်သမားတော့မဟုတ်တော့ကောင်းတာပဲတွေးတာပေါ့နော်။နည်းနည်းဥကျိုးနေသလိုပဲဟဲ့ငါတို့တွေကသိလား
။ဒီလိုဥကျိုးနေတဲ့တိုင်းပြည်မှာအနုဒီဥဆောင်တဲ့အစိုးရတက်လာတဲ့ရက်တရာအတွင်းသိသိသာသာထူးခြားတဲ့ဖြစ်ရပ်တွေရှိလာတာကိုတော့ဆရာဦးဝင်းမောင်က
ဆေးအောင်ကြီးတွေမှာဆိုလဲတကယ်ကိုပြောင်းလဲလာတယ်။တခါနဲ့များဟိုအခမဲ့ဖြစ်လာစူးစမ်းပြီးတယ်။ရဲစခန်းတွေပါလေဆိုလဲပဲခတိုင်းတွေကိုလောကမတူတော့ဘူး။ပြေပေါ်ရှင်ရှင်နဲ့ပြောင်းလဲလာတယ်။ရက်တရစီမံချက်အပြင်မှာသူတို့ကလည်းပြောင်းလာတယ်။နောက်ပြည်ရေးဆိုလဲပဲကိုဆယ်လန့်ထိအခမဲ့ပြည်ရေးတကယ်ကိုဖြစ်သွားတယ်လေ။ကိုတက်တို့ကြောင်းသားတွေကိုပထမနှစ်ကစပြီးတော့တလကို3,000နိုင်ငံတော်နေပြီးတော့ထောက်ပံ့ပေးမယ်ဆိုတာမျိုးတွေ။ဒါရီကမြင်နေတာပါလေ။ရက်တရအတွင်းမှာကျွန်တော်အများကြီးလည်းမမျှော်လင့်ပါဘူး။ဒါပေမဲ့ရလာတဲ့ရလာကိုသူကကျင်းနေတယ်။နောက်မိပြတဲ့ဆိုတာကလည်းပဲတကယ်တမ်းကပြည်အစိုးရကဘာမှလည်းထူးပြီးတော့မကွာပါဘူး။ထူးခြားတာတစ်ခုကတော့ဒီအစိုးရတစ်ဆက်မှာဘာလို့ပဲဖြစ်ဖြစ်ပြည်သူကိုလေးစားနဲ့ပြန်ပြီးတော့တုံ့ပြန်ပေးတယ်ဖြေရှင်းပေးတယ
်။ဒါပေမဲ့ပြည်ရင်းကတက္ကသိုလ်ဆရာအမြင်နဲ့ပြည်ပအမြင်ကမတူပြန်ပါဘူး။စီးပွားရေးကြက်တဲလို့နေစားကြော်ပြီးထိုင်းနိုင်ငံသွားအလုပ်လုပ်ရတဲ့မြန်မာရှစ်ပြောင်းလူသားတွေရှိတယ်လို့ဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ကနေတနိုင်ငံကတနိုင်ငံဝင်ထွက်သွားလာလုပ်ကင်ကြရင်2012ခုနှစ်မှာရံပြဲမြို့နယ်ကတီရာထွေးအသက်ခံရမှုကိုအခြေပြုပြီးရခိုင်ပြည်နယ်ကမငြိမ်းနိုင်တဲ့ပဋိပက္ခကိုဒေါက်ဆန်းစုကြည်ရဲ့ NLU အစိုးရအမွေဆက်ခံရချိန်မှာဒီကိစ္စမတိကျိုးခြင်းလုပ်တယ်လို့ပြည်ပကဝေဖန်ပါတယ်။ငြိမ်းချမ်းရေးမရသေးသေးရဲ့နိုင်ငံဖွံ့ဖြိုးတိုးတက်ရေးအဟန့်တားဖြစ်တဲ့အတွက်တိုင်းသားလက်နက်ကင်ဖွဲ့တွေနဲ့ညှိနှိုင်းပြည်လဲနိုင်မှု27ရာစုပင်လုံးကြီးလာကအောင်အောင်မြင်မြင်ကျင်းပနိုင်ရေးကလည်းစိန်ခေါ်မှုတရဖြစ်နေပါတယ်ရှင်။